တိုက်ပွဲတွေဖြစ်နေတဲ့ရှမ်းပြည်နယ်နဲ့ကယားပြည်နယ်တဲမှာအိုးအိမ်ဆုံးခွာဘေးလွတ်ရာခိုလုံနေကြရတဲ့စစ်ဘေးဒုက္ခသည်တွေကျန်းမာရေးဆိုင်ရာအခက်အခဲများစွာကြုံနေကြရပါတယ်။ယာယီစစ်ဘေးရှောင်စခန်းတွေမှာလည်းနာတာရှည်ယောဂအခန်းရှိသူတက်ကြီးရွယ်အိုတွေနဲ့ကလေးငယ်တွေအတွက်ကျန်းမာရေးဆောင်ရှောက်မှုရဖို့ဟာလည်းတော်တော်လေးလိုအပ်နေပါတယ်။ဒီကြောင့်ရန်ကုန်ကပေးပို့လာတဲ့သတင်းကိုဒေါက်ခင်မျိုးသက်ကပြောပြမှာပါရှင
်။ကယားပြည်နယ်လွိုက်ကော်မြို့နယ်အနီးတစ်ဝိုက်မှာစစ်ကောင်စီတပ်တွေနဲ့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေကြားတိုက်ပွဲတွေကြောင့်ရှမ်းပြည်နယ်ဘက်ကထွက်ပြေးခဲ့ရသူအများပြားဟာယာယီဒုက္ခသည်စခန်းတွေမှာခိုလုံနေကြဆဲဖြစ်ပါတယ်။စစ်ပေးရှောင်အများစုကတက်ကြီးရွယ်အိုတွေ၊နာမချမ်းသူတွေ၊ကလေးငယ်တွေနဲ့အမျိုးသမီးတွေဖြစ်ကြပြီးကိုဝင်ဆောင်တွေပါပါဝင်နေပါတယ်။သူတို့အတွက်လိုအပ်တဲ့ကျန်းမာရေးဆောင်ရှောက်မှုကိုလည်းပို့ကျန်းမာရေးလုပ်ငန်းဖော်ဆောင်ရေးကော်မတီ PHWC ကအကူအညီပေးနေပါတယ်။ပြည်ရင်းမှာကိုဗစ်ကာယောဂါအကူးဆက်ခံရသူတွေပြန်ပြီးများလာနေတဲ့အတွက်ယာယီဒုက္ခသည်စခန်းတွေမှာယောဂကူးဆက်မှုကာဝယ်ထိန်းချုပ်နိုင်ဖို့အတွက်စခန်းတာဝန်ခံတွေနဲ့ဝိုင်းဝန်းကူညီနေတဲ့လူငယ်တွေကိုအခြေခံကျန်းမာရေးသင်တန်းပေးဖို့လည်းပြင်ဆင်နေကြတာပါ။ယာယီစစ်ဘေးရှောင်စခန်းတချို့စီကိုတော့ကိုဗစ်ကာဝယ်ပစ္စည်းတွေနဲ့ test kit တွေပို့ပေးထားတယ်လို့ PHWC ရဲ့လုပ်ငန်းညှိနှိုင်းဆောင်ရွက်သူခန့်စီသူကပြောပါလေ။စစ်ပြေးလာသူအများစုဟာနှာစီးချောင်းဆိုးတာတွေရှိနေပြီးကလင်းငယ်တွေကတော့ဝမ်းနဲ့ပတ်သက်တဲ့ယောဂါတွေအဖြစ်များတယ်လို့ပြောပါလေ။
ဒါဒီလိုပြောင်းနေပြီးကြတဲ့ရက်ကလည်းမိုးရွာမိုးရွာတော့နာစီချောင်းဆိုးတွေဖြစ်တယ်ကျွန်တော်တို့ပြီးကြတဲ့ရက်ကပဲအဲဒီစီဆန်ကြီးနဲ့ကောင်းသူရွာကိုကျွန်တော်တို့တော့အိမ်မှာကလေးတွေပေါ့နော်ကလေးတွေဝန်ရှောယောဂတွေဖြစ်တယ်ဟာကိုဗစ်တခုလည်းမဟုတ်ပဲနဲ့ဟောအေးလေအေးလာတယ်ပြီးတော့ဒီမိုးရွာတော့ဒီနောက်ပြီးတော့ကျွန်တော်တို့ချိုးမြင်ရတဲ့အိမ်သားတွေမလုံလောက်တဲ့ကိစ္စတွေပြီးတော့ရည်ရည်ကမ်းမရတဲ့ကိစ္စတွေနောက်ဆက်တွဲကအရန်များတယ်အဲတချို့ကန့်တွေကဟိုဒီတမန်ကလေးပုံမှာပဲအေးရတယ်เนาะဒါပေမဲ့ကျွန်တော်ဖြာရည်အချင်းနေတော့ဆီစဉ်ထားပြီးနေတော်တော်များများကအဲ့ဒီနာဖေးချောင်းစုတွေကပုံများတယ်နောက်ပြီးတော့ဒီတက်ကြီးရေကိုတွေကပုံများတယ်ဒါပုံများဆိုတော့ပြည်သူတမားတွေပုံများတယ်ပြည်သူတမားတွေလည်းနည်းနည်းပါတယ်ဒီကောကျွန်တော်တို့ရေချက်တဲ့လူနာတွေလည်းပါတယ်ပေါ့เนา
ะရှမ်းပြည်တောင်ပိုင်းစီစံမြို့နယ်ကနောင်ကျော်ကျေးရွာအောက်စုမှာရှိတဲ့ရာယီစစ်ဘေးဒုက္ခသည်စခန်း22ခုစိုက်ခေါင်ကဒုက္ခသည်စခန်း9ခုနဲ့မောက်မယ်မှာရှိတဲ့ဒုက္ခသည်စခန်း2ခုစတဲ့စခန်းတွေစီကျန်းမာရေးဆောင်ရှောက်မှုတွေပေးဖို့ပြင်ဆင်နေတယ်လို့သိရပါတယ်။ဒီယာယီစခန်းတွေမှာခိုလုံနေကြသူစုစုပေါင်းက2000ကျော်ရှိနေတာပါ။စစ်ပွဲတွေကြောင့်ဘေးလွတ်ရာထွက်ပြေးလာသူတွေကိုကူညီလက်ခံထားတဲ့ကြေးရွာသားအရေအတွက်ထက်ဒုက္ခသည်အရေအတွက်ကပိုးပြီးများနေတဲ့အတွက်သူတို့ကိုကိုဗစ်စီးမြင့်နဲ့အညီထားနိုင်ဖို့တော့အခက်အခဲရှိနေတာပါ။ပြည်ရင်းမှာကာယောဂါတက်တရလှိုင်းကိုခက်ခက်ခဲခဲရင်ဆိုင်နေတဲ့အတွေ့အကြုံရှိခဲ့တဲ့အတွက်အခုလိုအလုံးရင်းနဲ့စစ်ဘေးကနေထွက်ပြေးနေရတဲ့သူတွေကြားမှာကိုဗစ်ကူးစက်ပြန့်နှံ့မှုရှိမလားအောင်အကူအညီပေးနေသူတွေကသတိထားနေကြတာဖြစ်ပါတယ်။စစ်ဘေးရှောင်သူတွေအတွက်လိုအပ်တဲ့ဆေးဝါးအလုံးလောက်ရနိုင်ဖို့လည်းအခက်အခဲတွေရှိနေတယ်လို့ခန့်စီသူကပြောပါတယ
်။စစ်ဆောင်တဲ့ဒီအင်းနဲ့ကျွန်တော်တို့ရဲ့ကျန်းမာရေးဝန်ထမ်းတွေကမလုံလောက်ဘူးနော်။မများတော့ဘူးပြောရင်တော့မများတော့ဘူး။အဲ့တော့ဆေးဝါးအခက်ခဲပေါ့ကံတစ်ခုနဲ့တစ်ခုကကျွန်တော်တို့အဲ့တဲ့ဆေးဝါးတွေကမတူတချို့ကမှဆိုခလီတွေများတယ်ပေါ့နော်တချို့ကနေမှကျွန်တော်တက်ကြီးရေအိုးတွေများတယ်အဲ့ဒါကံတစ်ခုနဲ့တစ်ခုကလိုအပ်ချက်တွေကမတူတော့ကျွန်တော်ဆေးဝါးတွေကိုကျွန်တော်တို့ရှာဖွေရတဲ့အဲ့အခါမှလည်းအခက်ခဲတွေများရှိတယ်ပေါ့နော်ဒီကဆေးဝါးမလုံလောက်မှုတွေကပိုများတယ်ပေါ့နောက်တစ်ခုကတော့ကျွန်တော်တို့ဒီကံတွေကိုတွားဖို့ဆိုရင်ဥမာတချို့ဒီစီဆိုင်မြို့နယ်ဒီစံကြားနယ်ဇက်တိအဓိကတော့ကျွန်တော်ဒီဒီဆဲခါနာတိမောင်မှစီဗီဆောင်ရရများတယ်ပေါ့နော်ရများတော့သူ့နေရာကိုတွားဖို့ဆိုရင်ဒီဟိုမှာ transportation ပေါ့နော်ဒီတယ်ယူပို့ဆောင်ရေးဒီကျွန်တော်တို့ဒီကားစီဘိုးတွေအဲ့ဒီဘိုင်းတွေကတော့အခက်အခဲတွေအများကြီးဖြစ်တယ်။ဒါလောလောဆယ်တော့ကျွန်တော်တို့ကန့်ပိုင်းကိုကျွန်တော်တို့မတွားနိုင်ဘူးပေါ့နော်။ဒါအခက်အခဲကတော့အဲ့လိုဖြစ်တယ်။အမှန်တော့ကန့်ပိုင်းကိုတွားနိုင်မယ်ဆိုတော့ဒီကန့်ကြီးရဲ့လိုအပ်ချက်တွေကိုပြီးတော့ကျွန်တော်တို့ပြည်ပြည်ပြည်စင်ပြီးတော့တချို့မိတ်ဖက်ဖွဲ့စီတွေတချို့ကူညီနိုင်တဲ့လူတွေရှိကျွန်တော်တို့တတိယချက်လက်တွေကအမြောက်ဝေလို့ရပါတယ်။
အသက်ဘေးလွတ်အောင်ထွက်ပြေးခိုလုံနေကြသူတွေအနေနဲ့ကိုဗစ်ကာယောဂါဘေးထက်လုံခြုံရေးနေရေးစားရေးအတွက်အဓိကအာရုံစိုက်နေကြတာပါပြည်ရင်းမှာကိုဗစ်ဖြစ်ပွားကူးစက်ခံရသူတွေတစားထက်တစားတိုးလာနေတဲ့အတွက်ကတ်ယောဂါဘေးတတိထားနေရပေမဲ့အိုးရင်ဆန့်ခွာထွက်ပြေးနေရသူတွေအတွက်တခြားယောဂါဘေးနဲ့အခြေခံစားတောက်နေထိုင်ရေးအခက်အခဲတွေကအများအပြားရှိနေတယ်လို့ကုညီဆောင်ရွက်ပေးနေသူတွေကပြောပါတယ်တောင်းနဲ့ချီတဲ့ဆစ်ဘေးရှောင်တွေအတွက်လက်ရှိမှာတော့အကူအညီကအလွန်မဲလိုအပ်နေတယ်လို့အကူအညီပေးသူတွေကပြောပါတယ်